တော်ရရှိများခင်ဗျာကမ္ဘာအတွေ့အကြုံအရတိုးတက်ဖွံ့ဖြိုးတဲ့တိုင်းပြည်တိုင်းမှာစားဖတ်သူအရေးအတွက်များပြားကြောင်းစားဖတ်ကြတာဟာတိုင်းပြည်ဖွံ့ဖြိုးမှုအတွက်လူဝတ်ချက်တစ်ခုဖြစ်နေတဲ့အကြောင်းပြီးခဲ့တဲ့အပတ်ကတင်ပြခဲ့ပါတယ်တစ်ဆက်ထဲမှာပဲမြန်မာနိုင်ငံဟာစားဖတ်တတ်သူအရေးအတွက်များပြားပေမဲ့စားဖတ်သူကတော့နေပါနေတဲ့အကြောင်းဖတ်ရှင်ပေမဲ့လည်းဖတ်ဆရာစာအုပ်ကသိပြီးတော့မရှိကြောင်းလူ9000မှာမှစာအုပ်တအုပ်ဝယ်ဖတ်တာတွေ့နေရကြောင်းလဲဖော်ပြခဲ့ပါတယ်အဲ့ဒီလိုအခြေအနေကိုပြုပြင်ဖို့အတွက်ကလေးဘဝအရွယ်ကလေးကစတဲ့စာဖတ်ရေးလှုပ်ရှားမှုကြီးတည်းရဲ့ပေါ်ပေါက်လာဖို့လိုအပ်နေပြီးဆောင်ရွက်ဖွယ်လုပ်ငန်း၅ရက်ရှိတဲ့အနေနဲ့ပထမနှစ်ခုဖြစ်တဲ့စာသင်နည်းစနစ်ပြောင်းလဲဖို့နဲ့ကျောင်းစာကြီးလိုက်တွေစနစ်တကျပြောင်းလဲထူထောင်ဖို့ပြီးခဲ့တဲ့အပတ်ကတင်ပြခဲ့ပါတယ်။ဆောင်ရွက်ဖို့လိုတဲ့တတိယလုပ်ငန်းကတော့ဖတ်ဆရာများများဆဆရှိလာအောင်စာအုပ်စာတမ်းတွေများများဆဆထုတ်ဝေဖို့ပဲဖြစ်ပါတယ်။ဥပမာကလေးစာပေဆိုရင်အခုအခါပျောက်ကွက်သလောက်ဖြစ်သွားပါပြီ။စစ်မဖြစ်ခင်ကမြန်မာနိုင်ငံမှာကလေးစာပေထွန်းကားခဲ့ပါတယ်။ဆရာမင်းသူဝင်နဲ့သူ့ရဲ့နှမဖြစ်သူဒေါ်နုရင်ဒေါက်တာမောင်ဖြူလူသူဦးလာနဲ့လွတ်လပ်ရေးခင်မှာအဲ့ဒီဆရာကြီးဆရာမကြီးတို့အပြင်လူငယ်စာရေးဆရာတွေဖြစ်ကြတဲ့မင်းယူဝင်နဲ့ငွေသားကြီးတို့ကလည်းကလေးစာပေမှာကြော်ကြားတဲ့ပုံကူတွေဖြစ်ခဲ့ကြပါတယ်။ဟိုတုန်းကဆရာမင်းသူဝင်ရဲ့ကြံပြားတွေကိုရွတ်နိုင်ဆိုးနိုင်အောင်စာနယားနဲ့တီးနိုင်အောင်ဆရာဦးခင်စောရဲ့ဇနီးဖြစ်တဲ့သူကဂီတသင်္ကေတနဲ့တရုတ်ဖော်ပေးထားတာဟာလည်းအတော်ကိုနဝင်ပြန်ဖြစ်ပြီးတော့ငင်းငင်းညောင်းညောင်းနဲ့ဆူတူလဲကောင်းနောက်ထောင်တူလဲအင်မတန်မှကောင်းလာပါတယ်ကလေးတွေကိုငငယ်ကလေးကရသမြောက်တဲ့ခံစားမှုကိုသင်ပေးလိုက်တယ်လို့လည်းဖြစ်ပါတယ်ပုံမြင်အမျိုးစုံကိုဖတ်ရတော့လဲဆက်ပြီးတော့ဖတ်ချင်းစိတ်ရှာဖွေပြီးတော့ဖတ်ချင်းစိတ်တွေပေါ်ပေါက်လာပြီးစာဖတ်တဲ့အလေးအကျင့်ရရှိသွားခဲ့ကြပါတယ်အဲ့ဒီကနေပြီးတော့နည်းနည်းကြည့်ပြင်လာတော့စုံစားကံဝတ္ထုတွေသမိုင်းပုံမြင်တွေနိုင်ငံခြားဒေသအကြောင်းတွေသိပ္ပံပညာတိုးတက်မှုသိပ္ပံပညာကိုလူတွေအတွက်အသုံးချပုံတွေပဝန်းကျင်တဘာဝနဲ့လူလောကသဟဇာတာဖြစ်နေပြီးအဲ့ဒါကိုဖြစ်စည်းရင်တွေ့ရတဲ့အန္တရာယ်တွေကြီးကျယ်ထင်ရှားတဲ့လူပုဂ္ဂိုလ်အကြောင်းတွေအထုပ်ပတိတွေအမျိုးမျိုးရေးသားထုတ်ဝေနိုင်ကြပါတယ်လူငယ်တွေအနေနဲ့အချစ်ဆက်လံဝတ္ထုတွေကိုလည်းဖတ်ချင်ကြမှာဖြစ်ပါတယ်စူဇာကဆိုလို့ဖတ်ခရတာအနှစ်90ကျော်ရှိနေပေမဲ့အခုထိသတိရနေသေးတာကတော့ဆရာကြီးရွှေဘူတော်ရေးသားခဲ့တဲ့ယူပနန္ဒီဝတ္ထုကြီးပဲဖြစ်ပါတယ်ဆရာကြီးကရွှေဘူသားဖြစ်ပြီးကတာဘက်မြေကြီးနားဘက်တွေမှာကျင်လည်ခဲ့မှုသူဖြစ်လေတော့အဲ့ဒီဒေသတွေရဲ့မြင်ကွင်းတွေကိုရေးသားထားတာဥရောပသားရေးတဲ့ဝေသံတရားဇတ်တော်ကြီးတဲ့ကဖိမဝန္တာချီမောင်းခန်းတို့ကွက်ကွက်ကွင်းကွင်းပေါ်လွှင်းနေပါတယ်ဝိထုကအညို့ကောင်းတော့နှစ်ရက်တောင်ကျောင်းစာမဖတ်နိုင်ခဲ့ပါဘူးမြတ်မခွတ်စာရေးဆရာတွေရေးတဲ့ဝိထုတွေတော့မဖတ်ဖြစ်လို့မသိပါဘူးအရင်တော့ထုတ်ခဲ့တဲ့ခေတ်ဆန်းဆရာကြီးများရဲ့ဝိထုပုံမြင်ဆောင်မတွေဆရာကြီးဆရာမကြီးများဖြစ်ကြတဲ့ရွှေဦးတောင်ရွှေလင်းယုံဦးသိန်းဖေမြင့်တကုံခကင်လေးဂျာနေကျော်မမလေးတခင်တင်မြတကုံတရားအစရှိတဲ့စာရေးဆရာတွေနဲ့အဲ့ဒီခေတ်ကလူငယ်လူလာပိုင်းဖြစ်ကြတဲ့တင့်တယ်တော်ရဆွေတက္ကသိုလ်ဖုံးနိုင်ခင်းနှင်းယူမြတ်သန်းတင်အစရှိတဲ့သူတွေရေးသားကြတဲ့စာအုပ်တွေအားလုံးပြန်လည်ရိုက်နှိပ်ပြီးတော့တခြားစာအုပ်တွေနဲ့အတူစာကြည့်တိုက်တွေမှာထားရှိသင့်ပါလေပြဿနာကစာအုပ်တွေများများရိုက်ရင်ဝယ်သူရှိမှလားဆိုတာဖြစ်ပါတယ်မြန်မာနိုင်ငံမှာအခုစာသင်ကျောင်းတွေ9000ကျော်ရှိမှထင်ပါတယ်တကျောင်းကိုတအုပ်ဝယ်ရင်စာအုပ်9000ကျော်ရိုက်နိုင်ပြီးစာအုပ်ဈေးနှုန်းတွေလည်းကျဆင်းသွားမှာဖြစ်ပါတယ်။စတုထပြဿနာကတော့မြန်မာနိုင်ငံအနေနဲ့စွဲဆောင်ကျန်းတွေပြန်ပြီးတော့ထုတ်ဝေဖို့လိုအပ်နေပါပြီ။စွဲဆောင်ကျန်းတွေထုတ်ခဲ့တာဟာဝန်ကြီးချုပ်ဟောင်းဦးနှုရဲ့အမျိုးအမြင်ကြီးမှုကြောင့်ဖြစ်ပါတယ်။ကလေးတွေအနေနဲ့အခုတခုခုသိချင်ရင်ဘယ်မှာရှာရဖွေရမှမသိဖြစ်နေရပါတယ်။စွဲဆောင်ကျန်းဟာနှစ်ပေါင်းများစွာပြည့်စုံရပြီးစာပြုတ်အမြောက်အများလိုအပ်ပေမဲ့ငွေကြေးအမြတ်မရှိတဲ့လုပ်ငန်းဖြစ်တော့အစိုးရရဲ့ငွေကြေးထောက်ပံ့မှုတော့လိုအပ်ပါတယ်။မြန်မာစွဲဆောင်ကျန်းရဲ့ထူးခြားမှုကမြမမှုဆောင်မတွေကိုဓာတ်ပုံတွေနဲ့တကွအပြည့်အစုံအစုံအလင်ရေးသားထားတာဖြစ်လို့အထူးပဲတန်ဖိုးရှိပါတယ်။ဆရာဦးသိန်းဟာဆရာဦးစံထွားအစရှိတဲ့ပညာရှိတွေခေါင်းဆောင်ပြီးပြုစုခဲ့ကြတာပါ။ဆွေဆောင်ကျောင်းတို့စာအုပ်မျိုးတွေအရှုံးခံပြီးတော့ထုတ်ဝေဖို့အရင်တုန်းကစာပေဗိမာန်လိုအဖွဲ့မျိုးပြန်လည်ထူထောင်ဖို့လိုအပ်ပါတယ်။အခုထုတ်နေသေးတဲ့ဆွေဆောင်ကျောင်းနှစ်ချုပ်စာအုပ်တွေမှာတင့်တင့်တွင့်ကွယ်လွန်သွားတဲ့ပုံကူတွေအကြောင်းပါဝင်ပါတယ်။ဦးနုနဲ့ဦးနေဝင်းဟာတိုင်းပြည်ရဲ့ကံကြမ္မာကိုဖန်တီးထားတဲ့သူတွေဖြစ်ပေမဲ့သူတို့ဆုံးမသွားတော့ဘာမှမပါပါဘူး။အဲ့ဒါအဲ့ဒီတုန်းကအစိုးရရဲ့အမြင်ကျင်းမြောင်းမှုကိုပြသနေပါတယ်။သူတို့လှုပ်ခဲ့တာကောင်းတာတွေရောဆိုးတာတွေပါအားလုံးကိုနောင်လာနောက်သားတွေအတွက်မှတ်တမ်းတင်ဖို့လိုပါတယ်။ဆွေဆောင်ချမ်းကိုပြုစုတာအနည်းဆုံး10နှစ်လောက်ကြာမြင့်မှုရှိတော့တမိုင်းမိတာဝင်းတို့သဘောထားပြီးတာဝန်ယူဖို့လိုပါတယ်။ပြင်ဆင်မှပြဿနာကတော့စာဖတ်ရေးလှုပ်ရှားမှုတွေကုန်ကြမဲ့ငွေကြေးကိစ္စဖြစ်ပါတယ်။ထွက်လာတဲ့စာအုပ်တွေကိုကျောင်းစာကြည့်တိုက်အတွက်ဝယ်ယူဖို့ဘယ်ကငွေရမလဲဆိုတဲ့ပြဿနာရှိပါတယ်။ကျွန်တော်တို့အလယ်ထက်အထက်တန်းကျောင်းသားဘဝက ALM fee ဆိုတဲ့ရမုံငွေတရားရှိပါတယ်။အဲ့ဒီငွေနဲ့အခစားအတွက်ဘောလုံးတွေ၊ချက်တောင်တွေဝယ်ယူ၊စာကြည့်တိုက်အတွက်စာအုပ်တွေ တစ်နှစ်တစ်ချိန်ထုတ်တဲ့ကျောင်းမဂဇင်းအတွက်အဲ့ဒီရောင်းမငွေကိုသုံးဆွဲတာပါအခုဒီစာဖတ်ရေးလှုပ်ရှားမှုအောင်မြင်အောင်ထက်မြက်တဲ့ခေါင်းဆောင်မှုလည်းလိုအပ်ပါတယ်တာဝန်ကြောင့်ရာထူးကြောင့်မဟုတ်ပဲစာဖတ်ဝါသနာပါတဲ့ပုဂ္ဂိုလ်တွေဦးစီဦးဆောင်ပြုနိုင်မယ်ဆိုရင်ပို့ပြီးတော့အောင်မြင်ဖို့ရှိပါတယ်အဲ့ဒီလှုပ်ရှားမှုအတွက်နာယကကြီးတယောက်တော့မြင်ထားပါတယ်အခုလက်ရှိသမ္မတကြီးဦးထင်ကျော်ဟာနိုင်ငံတကာကြော်ကြားတဲ့မြန်မာစာဆိုဆရာကြီးမင်းသူဝင်ရသားဖြစ်ပြီးကိုယ်တိုင်ကလည်းစာရေးစာဖတ်ဝါသနာပါပြီးတော့ဒလဘန်အမေရိကန်ကလောင်ရှင်ဖြစ်တော့သမ္မတကြီးကိုရာထူးအရာမဟုတ်ပဲပုဂ္ဂိုလ်အရာနာယကတင်မြှောက်နိုင်ရင်စာဖတ်ရေးလှုပ်ရှားမှုကြီးကိုအသက်သွင်းပေးသလိုဖြစ်ဖွယ်စီကြောင်းတင်ပြလိုက်ရပါတယ်ဒေါက်တာရှင်အပေါင်းကိုစိတ်နှဖျားကျမ်းမှာချမ်းသာတော်မူကြပါစေ။